အစကတည်းကဆစ်ပြေးဒုက္ခတွေတွေရှိနေတဲ့ကချင်ပြည်နယ်မှာဆရာနာသိမ့်ပြီးတဲ့နောက်မှာတော့ပြည်တွင်းဒုက္ခတွေ9000ကျော်တိုးလာခဲ့တဲ့အတွက်အခုဆိုရင်ကချင်ဆစ်ဆောင်ဒုက္ခတွေစုစုပေါင်း3000ခွဲကျော်ထိရှိသွားပြီလို့ကချင်အမျိုးသမီးအစည်းအရုံး KWAD ကပြောလိုက်ပါတယ်ဒုက္ခတွေတွေဒီလိုထက်ဝက်ကျော်များလာတဲ့အတွက်သူတို့အတွက်အခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကအရေးပေါ်လိုအပ်နေပါတယ်နောက် KIO ထိန်းချုပ်နယ်မြေမှာရောအစိုးရထိမ့်ဖြုတ်နယ်မြေတွေကြားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာလုံခြုံရေးကစိတ်မချရတဲ့အခြေအနေဖြစ်နေသလိုဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းဝန်းကမေ့မထားဖို့လည်းသူတို့ကတိုက်တွန်းပါတယ်။ကချင်ပြည်နယ်တွေကဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုသိနိုင်ဖို့ကချင်အမျိုးသမီးအစည်းအရုံးတွဲဖက်အတွေ့အမှုစမ်းထွက်ကို VOA မြန်မာပိုင်းကနေပြီးတော့ကျွန်မဆက်သွယ်မေးမြန်းတော့သူကဒီဒုက္ခသည်တွေရဲ့အခြေအနေအခုလိုစပြောပြပါတယ်
။ခုကျွန်မတို့ဒီကချင်ဒေသမှာကဒီစစ်ပြေးဒုက္ခသည်တွေကသိင်းကဟိုအရင်ကတည်းက2017ကနေစစ်ဖြစ်လာတဲ့အတွက်ကြောင့်မလို့ရှိနေတဲ့ဒုက္ခတွေတွေဖြစ်တယ်အခုဒီအာနာသိင်းပြည့်နောက်ပိုင်းပေါ့နော်2021နောက်ပိုင်းမှာတိုးလာတာကလည်းရှိရ5000အထက်ရှိရပေါ့ကျွန်တော်ရဲ့ဘူလက်လမ်းမီတလောက်စင်းအရာဆိုရင်တော့တိုးလာတဲ့လူတွေရောဆိုရင်ဒီကချင်ဒေသမှာဟိုသိင်း5000သိင်း6000ဝန်းကျင်လောက်ပေါ့နော်ရှိရအရင်တော့လိုမျိုးဟိုကူညီနိုင်တဲ့အခြေအနေကလည်းအရင်ဒုက္ခဖြစ်တဲ့ဒါအခုလောလောဆယ်အစ်စ်ဖြစ်လာတဲ့ဒုက္ခတွေတွေအတွက်ပေါ့နော်လက်ရှိရှိနေတဲ့ဒုက္ခတွေတွေအတွက်ရောအခက်ခဲကအများကြီးရှိတယ်ဒါပြလို့လဲဆိုတော့အမသိင်းပြည့်နောက်ပိုင်းမှာပိုဆိုးလာတဲ့2016မှာဒီ NLD အစိုးရဖြစ်တော့ကလည်းဒီကစင်ဒေတာတွေဘက်မှာဒီဒုက္ခတွေကိုကူညီနေတဲ့ဟာရှော့ချတ်ထားပြီးသားဆိုတော့အဲ့ရှော့ချတ်ရဲ့အတွက်ကြောင့်မလို့ကစင်ဒေတာမှာရှိနေတဲ့ဒုက္ခတွေအများကြီးဒုက္ခရောက်ခဲ့တယ်တချိန်ထဲမှာပဲဒီအာနာသိမ့်မှုကပြန်ဖြစ်တယ်ဆိုတော့ဒီသူတို့အတွက်ကိုကူညီရဲ့အကူအညီကမရှိတော့ဖြစ်သွားတယ်အခုပုံစိုးတယ်ပေါ့နော်ဒီအခြေအနေမှာနော်အခုလောလောဆယ်ဒီနိုင်ငံကြီးအခြေအနေကြောင့်ရကိုယ့်ရဲ့ဒေတာပြန်ဖို့အတွက်ဒါကြီးနေပေမဲ့ပြန်လို့မရတဲ့အခြေအနေကဒုက္ခတွေတော့အများကြီးရှိပါတယ်ပေါ့
အရင်တုန်းကဆိုလို့ရှိရင်ဒီ KIO ပေါ့နော် KIO KIA ထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတွေစခန်းဆိုပြီးရှိတယ်နောက်ဒီအစိုးရထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတွေစခန်းဆိုပြီးတော့ရှိခဲ့တယ်ပေါ့နော်ဆိုတော့အခုလက်ရှိဆီယနာတင်ထားတဲ့မြန်မာနိုင်ငံကဒီမြောက်ပိုင်းကချင်မှာဆိုလို့ရှိရင်ဒီဒုက္ခတဲ့စခန်းတွေထဲမှာရှိနေတဲ့စစ်ဆောင်ပြည်သူတွေပေါ့နော်အထူးသဖြင့်ကချင်ပြည်သူတွေရဲ့အဓိကလုံခြုံရေးအခြေအနေအနေထားကရောဘလောက်အထိမှသူတို့အခက်အခဲတွေရှိကြလဲသူတို့အတွက်ခုနစားနပ်ရိက္ခာပိုင်းမှာလည်းအခက်အခဲရှိသလိုသူတို့အတွက်ဒီလုံခြုံရေးအနေထားကရောဘလောက်အထိမှသူတို့အတွက်စိန်ခေါ်မှုတွေရှိပါလဲလို့ဟုတ
်လုံခြုံရေးကတော့ကျမတို့အရင်ကတည်းကနေတော့စိုးရိမ်ရတဲ့အခြေအနေဖြစ်တယ်ဘာဖြစ်လဲဆိုတော့ကျမတို့ဒီစစ်မြေပြင်ဒေသမှာရှိတဲ့ဒုက္ခတွေတွေဖြစ်တယ်ဘာလို့ဆိုတော့ဒီစစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲတုံးတာမဟုတ်လေနော်ဝင်ဟင်ကနေလင်းရင်နဲ့ပုံစံရဲ့ကိစ္စလို့ဝင်ဟင်စစ်စင်ရေးလုပ်တဲ့ဟာကအနိုင်တုံးလေဆိုတော့ဒီဟာကအချိန်မရွေးဒီဒုက္ခတွေစခန်းတွေမှာcare control ရဲ့ care ချင်းချုပ်တဲ့ညီမအောက်မှာရှိတဲ့ဒုက္ခတွေစခန်းတွေမှာအချိန်မရွေးကြနိုင်တယ်ဒါတဲ့အတွေ့အကြုံနဲ့ရှိခဲ့ရပေါ့နော်2018တုန်းကလည်းဒီလိုင်းစားဘက်ကဒုက္ခတွေခံမှကြပြီးမှလူတွေတန်ရာရတဲ့အခြေအနေလည်းဖြစ်ခဲ့ခုရယ်ဆိုတော့စိတ်ဆောင်မှုကတော့ကျမတို့ဒီစစ်မြေပြင်မှာရှိတဲ့အတွက်ကြောင့်မလို့လုံခြုံရေးကတော့ဟိုစာဝတ်နေရေးလည်းမဟုတ်ဘူးကျမရေးလည်းမဟုတ်ပဲနဲ့ဒီအသက်အန္တရာယ်လုံခြုံရေးကလည်းအများအားစိတ်ဆောင်မှုကတော့ရှိပါတယ်ပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကအရင်ဒီ NND အစိုးရလက်ထက်တုန်းကဒီဆရာစကလန်ဆန်ဆောင်တို့ပါတယ်ဗောနော်ဒီကချင်ကခေါင်းဆောင်နေနဲ့အကုန်လုံးတွေ့ညှိပြီးတော့မှကချင်ဒုက္ခတွေတချို့ပြန်ပြီးနေရက်ကိုပြန်မှုဆိုပြီးအစီအစဉ်နေရှိတယ်အဲ့တော့အဲ့ဒီလောက်ထားတဲ့လက်ရှိအနေထားတွေကရောဒီဒုက္ခတွေပြန်မှုအတွက်လုံခြုံစိတ်ချရတဲ့အနေထားရှိနေပြီလားနောက်ဒီမိုင်းနေလည်းအများကြီးပြဿနာရှိနေသေးတယ်ဆိုတော့အခုလက်ရှိအနေထားမှာတို့နေရက်ရင်းကိုပြန်မှုအတွက်အစီအစဉ်တွေကရောအဆင်ပြေနိုင်မှာမလားရှင်
နေရက်ပြန်ရေးကတော့KBC ပေါ့နော်ဒီကချင်အခွင့်အစည်းတွေနဲ့ကတော့ပြင်ဆင်နေတာတော့ရှိတယ်။ဒါပေမဲ့ကျမတို့ရဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေစိတ်ရဲ့အခြေအနေအရကကျမတို့ကပြန်ဖို့အတွက်ဒုက္ခဖြစ်နိုင်တယ်ခဏပြောသလိုပဲဒီကျမတို့ landmine ကိစ္စလည်းအများကြီးပြဿနာရှိတယ်။ဟုတ်လား landmine တော့လူအသက်တွေလည်းသိတာကျမတို့ KWAG က documentation လုပ်တဲ့အချိန်မှာပါတယ်ပေါ့နော်တချို့ကတော့ပြန်နဲ့စူးစမ်းပြီးပြန်ကြတယ်ပေါ့ပြန်တဲ့အချိန်မှာဒီလမ်းမိုင်းဖြည့်တာတို့ပြဿနာတွေဒီ2020 21ကြားထဲမှာလမ်းမိုင်းတွေကပြဿနာဖြစ်တယ်ပေါ့နော်အဲ့ဒါလည်းအခုလည်းဒီအဲ့ဒီနေရာတွေမှာကစစ်သက်ရဲ့ဒီ military base ပေါ့နော်အဲ့မှာပဲရှိနေတယ်ဆိုတော့အချိန်မျိုးစစ်ဖြစ်နိုင်တဲ့ data ဖြစ်တယ် အမြင်သိမှတဲ့အစီရင်သိမှနေတဲ့ဒေတာဖြစ်တယ်ဆိုတော့ပြန်ဖို့အတွက်ကတော့လူတကားကိုအင်ဂျင်စင်တာပဲဒါပေမဲ့နိုင်ငံရေးအခြေအနေအရစီရင်ခြေနေရပြန်ဖို့ကတော့အညာရေးအခက်အခဲတွေဒါထဲမှာတော့သူလက်ရှိကတချို့ဗရရေးဖွဲ့စည်းတွေရဲ့အစီအစဉ်ကပြန်နေတာတော့ရှိရတာပဲမဲ့နောက်ဆက်တွဲခဏကပြောသလိုလမ်းမိုက်ကိစ္စတွေသူရင်းစားဝင်နေနောက်ဆက်တွဲပြဿနာတွေဒါတော့ရှောက်ရှိနေရှိနေတာကိုလည်းကျွန်တော်တို့သတိရတယ်
ဟုတ်ကဲ့ရှင်အဲ့တော့ခုနကတုန်းကဒီဆရာမပြောပြသလိုပေါ့နော်ပထမတသိန်းရှိတယ်နောက်ဒီဆရာနာသိမ်းပြီးတဲ့နောက်မှာ5000ရှိလာတယ်တသိန်းခွဲရှိလာတယ်ပေါ့နော်ဒီ IDB တွေဒီဒုက္ခသည်တွေကဆိုတော့ပြန်မိုးကလည်းအခြေအနေကအဆင်မပြေသေးဘူးဆိုတော့အခုလက်ရှိမှာတချို့ကျွန်မတွေ့တဲ့ဥစ္စာကဒီကချင်ဒီစစ်ပြေးစစ်ဆောင်ဒုက္ခသည်ပြည်သူတွေကပဲတို့ကတို့ဒီလက်မှုပစ္စည်းလေးတွေနောက်ပြီးတော့တို့အတွက်ဒီကိုယ်ပိုင်ဝင်ငွေရလာနိုင်မဲ့အနေအထားတွေနဲ့ပုံမှန်ဒီစားနဲ့ရိတ်ခါကိုကိုယ့်ကိုယ်ရှာဖွေစားသောက်နေရတဲ့အနေအထားကရောလိုမျိုးအစီအစဉ်ပေးနေတာတွေရှိပါလေပေါ့နော်။ဘာတွေလုပ်နေကြလဲ။အဲ့ဒါလေးနည်းနည်းပြောပြပေးပါဦး
။ဟုတ်ဆိုတော့အဓိကတော့ကျမတို့ရဲ့ဒီကချင်ဒေတာတကြောပြန်စစ်ပွဲဖြစ်တဲ့နောက်ပိုင်းပေါ့နော်။ဒုက္ခတွေတွေအများကြီးဖြစ်လာတဲ့နောက်ပိုင်းမှာနိုင်ငံတကာရဲ့အကူအညီကဒီအစိုးရအထူးချုပ်ဒေတာအောက်မှာတော့ကူညီရနိုင်တယ်။ဒါပေမဲ့ majority ပေါ့နော်။ဒီအဲဒုက္ခတွေ majority ရှိတဲ့အများစုရှိတဲ့ဒီခေတ် control area မှာကတော့နိုင်ငံတကာမှာရှိတဲ့ကချင်အဖွဲ့အစည်းတွေမြန်မာနိုင်ငံကအဖွဲ့အစည်းတွေပေါ်ဝိုင်းဝန်းကူညီတဲ့အထောက်ပံ့တွေနဲ့တပီးရပ်တည်နေကြတာ
ဟုတ်
ကဲ့တော့တခြားတော့ဒီလက်မှုလုပ်ငန်းတွေကအများကြီးဒီလုပ်နေရတော့ကျမတို့ရှိရပေါ့နော်ဒီဟိုကိုယ့်ရဲ့ဝင်ဝေးရှိဖို့အတွက်ဒီ small income ရှိဖို့အတွက်ပေါ့နော
်
အဖွဲ့အစည်းတွေကတော့ကြိုးစားပြီးမှဒီချွင်ဖန်တီးပြီးမှသင်ပေးတာတို့လောက်ခေါ်လို့တာတို့ပံ့ပိုးတာတို့တော့တော့ရှောက်လို့နေအဲ့ဒါကလည်းတစ်ဖက်တစ်လမ်းကိုဒီမိသားစုရဲ့စောင့်နေရင်ဖြစ်ရှင်နိုင်တဲ့အခြေအနေရှိရလဲတွေ့ရတယ်ပေါ့နော်ဒီဆက်ပြီးလဲအခုညီပေးဖို့ကတော့အများကြီးလိုအပ်တယ်ဆိုတဲ့ဟာကိုတော့ကျွန်မပြောချင်တာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီကချင် Women Association ပေါ့နော်ဒီ KW Quap အနေနဲ့ကောစမ်းထွယ်လို့ဘက်ကရောဒီခုဒုက္ခသည်တွေအတွက်လက်တလောမှာပေါ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုဘာတွေများဆောင်ရွက်ပေးနေတာတွေရောရှိပါလဲရှင်လက်တလောမှာလုပ်နေတဲ့အစီအစဉ်လေးလည်းနည်းနည်းပြောပြပေးပါ
ဟုတ်ကျွန်မတို့ KWAG အနေနဲ့ကဒီမိုက်ဇာယံဘက်ပေါ့နော် KIA control area အောက်မှာရှိတဲ့မိုက်ဇာယံဘက်ကဒုက္ခတွေစခန်းတွေမှာကျွန်မတို့တမရေးနဲ့ပတ်သက်ပြီးမှခုနီပံ့ပိုးနေရရှိတယ်ဒေကူတာမှုလည်းလုပ်တယ်ပေါ့နော်ပြီးလို့ရှိရင်တစ်ဖက်မှာလည်းကျွန်မတို့ဒီပေါ်မှာအမျိုးသမီးတွေအတွက် nutrition လိုအပ်တဲ့အစားအသောက်တွေအဲ့ဒါတွေပြီးတော့ကျွန်မတို့ကြားမကြားဘူးအဲ့လိုကူညီတာတွေရှိတယ်ပြီးလို့ရှိရင်အခုလောလောဆယ်ကျွန်မတို့လုပ်နေတာကတော့အစ်စ်တော့ဒုက္ခတွေတွေကို emergency support လေးတွေကျွန်မတို့လုပ်နေတာတွေရှိတယ်ဘယ်လိုပြောမလဲအမျိုးသမီးတွေနဲ့ကလေးတွေရဲ့ပြီးလို့ရှိရင်အသက်ကြည့်ရတဲ့အတွက်ကိုကျမတို့ကပံ့ပိုးနေရရှိတယ်။အဓိကတော့ကျမတို့လည်းကကိုယ်ညီပံ့ပိုးရတဲ့ဆိုညာတော့အဖြစ်ကတော့အမျိုးသမီးတွေလိုအပ်တဲ့အသုံးဆောင်တဲ့ hygiene kit တို့ဘာလို့ကိုကျမတို့ကတော့တောက်လျှောက်ကိုယ်ညီရရှိရဲ့တစ်ဆက်တစ်လမ်းမှာလည်းကျမတို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုဒီဒုက္ခသည်တွေကိုတောက်လျှောက်ကူညီဖို့အတွက်ကိုကျမတို့ကတော့အဘိုးကစီလုံးနေရလည်းရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကအခုဆိုလို့ရှိရင်ဒီကမ္ဘာဒုက္ခသည်များနေလေဒီကမ္ဘာလုံးမှာပေါ့နော်ဒီနှစ်ထဲမှာပို့ပြီးတော့မှဒုက္ခသည်တွေအများကြီးတိုးပွားလာတဲ့အနေအထားမှာရှိတယ်ဆိုတော့အခုအထူးသဖြင့်ကချင်ဒုက္ခသည်တွေပေါ့နော်ကချင်ဒုက္ခသည်တွေအတွက်ကမ္ဘာဒုက္ခသည်များနေမှာနိုင်ငံတကာအပါအဝင်ဒီလက်ရှိဒီတာဝန်ယူထားတဲ့ဒီတာဝန်ရှိတဲ့သူတွေအကုန်လုံးအတွက်ပေါ့နော်ကချင်ဒုက္ခသည်တွေအတွက်မဆန့်ထဲဘာများတောင်းဆိုချင်တာရှိလဲနောက်သူတို့အတွက်ကောဘာများဆုတောင်းပေးချင်တာရှိပါလဲလို့ဟုတ်
ဟုတ်ဒီလိုကဘာကျမကြီးကဖြစ်နေတဲ့အခြေအနေမှာပေါ့နော်ပြီးလို့ရှိရင်ဒီပွားကြီးလေးစလာတဲ့အခြေအနေအရန်ခက်ခဲတာတွေဈာထဲမှာဒီဒုက္ခတွေစခန်းတွေမှာခက်ခဲနေတဲ့ပြည်သူတွေကျမပြီးမှာပေါ့နော်ဆက်ပြီးမှာအာသင်ပြီးမှာအသက်ရှင်နေပါစေဆိုရဲဟာကိုလည်းကျမဆုတောင်းပေးခြင်းတယ်တစ်ချိန်တည်းမှာပဲဒီနိုင်ငံတကာအတိုင်းဝင်းရောပေါ့နော်ကျမတို့လူသားတွေကဒီငိမ့်ချမ်းတဲ့အပြုအမူနဲ့ဆက်ဆံရေးတွေရဲပြီးလို့ရှင်ကျမတို့ရဲ့ဒီ new policy အရာဒီလိုအပ်နေတဲ့လူသားတွေကိုကျမတို့ကူညီနိုင်တဲ့အစီအစဉ်မျိုးလည်းဆက်ပြီးမှဟိုဒီဇိုင်းနဲ့လှုပ်ဆောင်ဖို့အတွက်အရင်အရေးကြီးရဆိုတာကိုလည်းကျမတောင်းဆိုချင်ပါတယ
်ဟုတ်ကဲ့ရှင်ဖြည့်ပေးတာအများကြီးကျေးဇူးတင်ပါတယ်နော်မဆန်းထွယ်ဟုတ်
ဟုတ်ကဲ့ပါ
ကချင်မျိုးသမီးအစည်းအရုံးတွဲဖက်အတွင်းမှုစံထွယ်ဖြစ်ပါတယ်ရှင်မြန်မာနိုင်ငံမြောက်ဖျားပိုင်းကချင်ပြည်နယ်ထဲမှာကချင်လွတ်မြောက်ရေးအဖွဲ့ KIO လောက်ခံကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားမှာ1994ခုနှစ်ကအပြစ်အခက်ရက်စဲခဲ့ပေမဲ့2011ခုနှစ်မှာတော့တိုက်ပွဲတွေဖြစ်နေတာဒီကနေ့အထိဖြစ်ပါတယ် ဒီကချင်ပြည်ဒုက္ခသည်တွေကဆရာနာသိမ့်ပြီးတဲ့နောက်မှာနောက်ထပ်9000ထပ်တိုးလာခဲ့ပြီးအခုလောလောဆယ်မှာ3000ကျော်လောက်ရှိနေတဲ့ကချင်ဆင်ပြည်ဒုက္ခသည်တွေအနေနဲ့နေရက်ကိုပြန်နိုင်မဲ့အခြေအနေကတော့အလံဝင်နေပါသေးတယ်ရှင်။